အမေရိကန်ဗီဇာနှင်းပယ်ခံရပြီးတဲ့နောက်မှာနိုင်ငံမဲ့အဖြစ်ကနေထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုခံခဲ့ရတဲ့မြန်မာနိုင်ငံပေါ်ရှန်တိုင်ရင်သူတို့ဟာအမေရိကန်ပြည်တော်စုမှကျင်းပတဲ့နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲမှာအထူးဆုရရှိခဲ့ပါတယ်။ဒီပြိုင်ပွဲမှာဝင်ပြိုင်ခွင့်ရဖို့အတွက်အမေရိကန်ဗီဇာရဖို့ကြိုးစားတဲ့အချိန်မှာနိုင်ငံမဲ့တယောက်ဖြစ်နေတဲ့အတွက်အခက်အခဲကြုံခဲ့ရတယ်လို့နောက်ဆုံးထိုင်းအစိုးရကနိုင်ငံသားအဖြစ်အသိမှတ်ပြုပေးခဲ့တာကြောင့်အခုလိုအမေရိကန်မှာတွားရောက်ရှင်ပြိုင်ခွင့်ရခဲ့တာပါ။အခုတော့အောင်ပွဲနဲ့အတူထိုင်းနိုင်ငံကိုပြန်ရောက်လာခဲ့တဲ့အကြောင်းမှအေးအေးမာကသတင်းပေးပို့ထားပါတယ်
။အမေရိကန်နိုင်ငံအရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပနေတဲ့ Science Project Competition Inter ISES 2019နိုင်ငံတကာလူငယ်သိပ္ပံပြိုင်ပွဲစုကိုတွားရောက်ရှင်ပြိုင်ဖို့သွားခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကရှန်တိုင်ရဲသူတွေနန်းထိပ်ပညာဟာနိုင်ငံမဲ့ဖြစ်တာကြောင့်အမေရိကန်နိုင်ငံကဗီဇာပေးဖို့အတွက်အစောပိုင်းကငင်းပယ်ခံခဲ့ရသူပါ။ဒါပေမဲ့ပြိုင်ပွဲဝင်ငန်းဒီနှစ်ရက်ခန့်အလိုမေလ10ရက်နေ့မှာပဲထိုင်းနိုင်ငံကနိုင်ငံသားဖြစ်အသိမှတ်ပြုပေးခဲ့ပြီးတဲ့နောက်မှာပဲဖြတ်လျှောက်ခဲ့ပြီးအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်။နိုင်ငံတကာလူငယ်သိပ္ပံပြိုင်ပွဲမှာကမ္ဘာတဝန်းကသိပ္ပံနဲ့နည်းပညာကျောင်းသားအဖွဲ့တွေဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးစုရှစ်စုပေးခဲ့ရမှာနန်းဖက်ပညာပါဝင်တဲ့စိုက်ပျိုးရေးနဲ့နည်းပညာအဖွဲ့ကတော့မိုးကောင်ရေရှားဒေသမှာဆန်စပါးစိုက်ပျိုးရေးလုပ်တဲ့အခါမှာအပင်တွေမျိုးစစ်တွေအောင်မြင်အောင်ဆက်လက်ကြီးထွားရှင်သန်နိုင်အောင်ရာဘာတက်တော်တွေကနေအထောက်အကူရယူရေး project ကိုတင်ပြခဲ့ရမှာတော့ USAID ကပေးတဲ့အထူးစုဒေါ်လာ3000ကိုနန်းဖြစ်လို့အတင်းကရရှိသွားခဲ့ပါတယ်။ဒီစုရရှိခဲ့တာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသူလေးနန်းဖြစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ကျမတို့အခုလိုမျိုးဒီစုကိုရခဲ့တာဟာပြိုင်ပွဲဝင်နိုင်ရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့ဆရာမတွေနဲ့ဝိုင်းဝန်းကူညီခဲ့ကြတဲ့လူကြီးတွေကိုလည်းကျေးဇူးတင်ပါတယ်။တကယ်တော့ဒီပြိုင်ပွဲဟာထင်သလောက်မလွယ်ကူသလိုဘာသာစကားဆိုင်ရာအခက်အခဲတွေလည်းကျမတို့မှာရှိခဲ့ပါတယ်။လာပြီးတော့ဝင်ရောက်ရှင်ပြိုင်ကြသူတွေဟာလည်းနိုင်ငံတကာကအတော်ဆုံးကြောင်းသားတွေဖြစ်တာကြောင့်ကျမတို့အနေနဲ့အခက်အခဲတွေအများကြီးကိုကျော်လွှားခဲ့ရတာပါ။ထိုင်းနိုင်ငံလူငယ်မျိုးဆက်တွေဟာနိုင်ငံတကာမှာရှင်ပြိုင်နိုင်တဲ့အဆင့်ရှိတယ်လို့ပညာရေးမှာလည်းထူးချွန်တဲ့သူတွေရှိတယ်ဆိုတာကိုကမ္ဘာကသိသွားတဲ့အတွက်ကျမအနေနဲ့ဝမ်းသာပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။သူမကတော့ရှမ်းတိုင်းရင်းသားမိဘနှစ်ပါးကမွေးဖွားခဲ့တဲ့နိုင်ငံမဲ့ကလေးဖြစ်ပါတယ်။သူမဟာပြိုင်ပွဲမဝင်ခင်မှာအမေရိကန်နိုင်ငံကိုတွားရောက်ဖို့အတွက်နိုင်ငံမဲ့ဖြစ်နေတာကြောင့်ဗီဇာငင်းပယ်ခံရပါတယ်။သူမလိုပဲထိုင်းတောင်ပိုင်းရနောင်းမျိုးကရွံ့ရတီပီယဖတ်ဆိုတဲ့အထက်တန်းကျောင်းသူတွေကလည်းအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ Venus Olympic လူငယ်သိပ္ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ဖို့အတွက်အရွေးခံထားရပေမဲ့ရှစ်တောင်းလိုသမားမိဘနှစ်ပါးကမွေးဖွားပြီးနိုင်ငံမဲ့ကလေးဖြစ်တာကြောင့်ဗီဇာငင်းပယ်ခံထားရတာပါဒီနောက်မှာတော့ထိုင်းဆိုရကဒီလ10ရက်နေ့မှာပဲသူတို့ကိုထိုင်းနိုင်ငံသားပေးခဲ့ပြီးနိုင်ငံကုလက်မှတ်တွေလုပ်ပေးခဲ့တာကြောင့်နှစ်ဦးစလုံးဟာနိုင်ငံတကာပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်ဗီဇာတွေအခက်အခဲမရှိပဲအခွင့်အရေးတွေရရှိသွားခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဟာပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းနိုင်ငံမဲဆိုင်မျိုးကထန်လွန်လှိုင်ကူအတွင်းကသတင်းပတ်နဲ့ချီပြီးပိတ်မိခဲ့ပြီးပြန်လည်လွတ်မြောက်လာခဲ့တဲ့တောဘွက်ဘောလုံးအသင်းဝင်နိုင်ငံမဲဖြစ်နေတဲ့မြန်မာတိုင်းရင်းသားຫນွေဘွားလူငယ်3ဦးနဲ့ဘောလုံးနီးပြတ်2ဦးကိုလည်းနိုင်ငံသားအဖြစ်အသိမှတ်ပြုပေးခဲ့ပါတယ်ရှင်။